ဟုတ်ကဲ့ပါရှင်နိုင်ငံတော်သမ္မတဦးသိန်းစိန်ဟာဒီနေ့ရပ်ဘက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးပထမဆုံးမိန့်ခွန်းပြောကြားခဲ့ပါတယ်ရပ်ဘက်လူမှုအဖွဲ့အစည်းတွေကိုလွတ်လပ်စွာရည်တည်ဝင်ပေးထားသလိုပဲတစ်ချိန်တည်းမှာလည်းရပ်ဘက်လူမှုအဖွဲ့အစည်းတွေအနေနဲ့ထိလွယ်ချလွယ်လွန်းတဲ့ထိတိုက်ရင်ဆိုင်မှုတွေရှောင်ကြဖို့လိုတယ်လို့သမ္မတဦးသိန်းစိန်ကအခုလိုပြောပါတယ
်မျိုးသားစည်းလုံးညီညွတ်မှုကိုစုစည်းနိုင်မှုဆိုရင်အစိုးရနဲ့ပြည်သူ့အကြား institution များနဲ့ပြည်သူ့အကြားအရပ်ဘက်လူအဖွဲ့အစည်းများရဲ့ယုံကြည်မှုတည်ဆောက်ရေးဆိုင်ရာအခမ်းအနားဟာအဓိကကျတဲ့နေရာမှာတည်ရှိနေတာဖြစ်ပါတယ်အရက်ဖက်လူအဖွဲ့အစည်းများနဲ့လူတို့အခြေပြုအဖွဲ့အစည်းများအနေနဲ့ဖွံ့ဖြိုးတိုးတရေးနဲ့ဆက်နွယ်နေတဲ့လုပ်ငန်းစဉ်တွေကိုလှုပ်ဆောင်အကောင့်တဲ့ပေါ်တဲ့နေရာမှာတို့ရည်တည်ချက်ယုံကြည်ချက်ကိုအခြေခံပြီးလွတ်လွတ်လပ်လပ်လှုပ်ဆောင်နိုင်ကြောင်းပြောကြားလိုပါတယ်ထိလွှဲရှာတဲ့အခြေအနေများမရေရာမသေးချာမှုများနဲ့စိန်ခေါ်မှုများစွာရှိနေတဲ့လူအဖွဲ့အစည်းတွေထိတ်တန့်ရင်ဆိုင်ရင်းနှီးလမ်းတွေကိုရှောင်ရှားပြီးဆွေးနွေးညှိနှိုင်းရေးနှီးလမ်းများနဲ့လှုပ်ဆောင်ကြဖို့လည်းပြောကြားလိုပါတယ်
နိုင်ငံတော်သမ္မတက10မိနစ်ဝန်းကျင်မိန့်ခွန်းပြောပြီးမှအရက်ဘက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်10ယောက်ကတစ်ယောက်ကို5မိနစ်လောက်စီစကားပြောခဲ့ကြပါတယ်။နိုင်ငံတော်သမ္မတကအဲ့ဒီကိုယ်စားလှယ်တွေပြောကြားချက်တွေကိုလိုက်မှတ်သားခဲ့ပြီးအားလုံးပြီးတဲ့အခါမှာပြန်လည်ရှင်းပြခဲ့ပါတယ်။စကားပြောခဲ့ကြတဲ့အရက်ဘက်လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကလူငယ်ကဏ္ဍအမျိုးသမီးတွေရဲ့အခမ်းကဏ္ဍတိုင်းပြည်ငြိမ်းချမ်းရေးအလို့သမားရေးရာပညာရေးသဘာဝပတ်ဝန်းကျင်ဆိုင်ရာစတဲ့ကိစ္စတွေကိုတဦးချင်းစီကတင်ပြဆွေးနွေးကြပါတယ်။အရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့လွတ်လပ်စွာဖော်ထုတ်ပြောဆိုနေတာဟာညီချင်းရင်းကိုရှေ့ရှုပြီးလုံနေကြတာဖြစ်တဲ့အတွက်အရာတွေကိုအားပေးတဲ့ပတ်ဝန်းကျင်ဖြစ်အောင်လှုပ်ဆောင်ပေးစေလိုတယ်လို့ပေါင်းကူဖွဲ့ကဒေါက်တာကျော်သူကဆွေးနွေးရမှာထည့်သွင်းပြောကြားပါတယ်
။ရပ်ဘက်ဖွဲ့စည်းများသည့်ညီချင်းရင်းမှာတိုင်းရိုက်ပေါင်းလဲပတ်သက်ကြတဲ့ပုံစံတစ်မျိုးလိုမြင်ပေးစေချင်ပါတယ်။လွတ်လပ်စွာဖော်ထုတ်ခွင့်စီရင်လှုပ်ရှားခွင့်တွေမြင့်တင်ပေးဖို့လိုပါမယ်။ဆန္ဒဖော်ထုတ်ဖွဲ့တွေပြောသင့်ပြောတတ်တာတွေကိုပြောပေးနေတာတွေဒီညီချင်းရင်းကိုရှေ့ရှုပါတယ်။အဲ့ဒီဟာတွေအတွက်စောင့်ရှောက်တဲ့အားပေးတဲ့ပတ်ဝန်းကျင်ဖြစ်အောင်သမရိုင်းနဲ့တကွာရက်ဆိုင်သူများအဲ့လိုနားလည်ပြီးလို့ချင်းကောင်းကောင်းမုံမူပြီးအားကောင်းမယ်လို့မြင်ပေးပါလို့အတိပေးလိုပါတယ်
အမျိုးသမီးတွေအကြမ်းဖက်ခံနေရတဲ့ကိစ္စတွေကိုအစိုးရကရပ်ဘက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးအောက်ရှေ့အထိဆောင်ရွက်ပေးစေခြင်းတလို့အမျိုးသမီးတွေကိုပါဝင်ဆောင်ရွက်ခွင့်ပေးစေခြင်းတယ်လို့ကြားမရေးရာဒန်းလူညီမြအရေးကွန်ရက်ကမမေစပယ်ဖြူကပြောပါတယ်
။ပြိပခဖြစ်သွားရာဒေသနဲ့ပြိပခဘေးဒဏ်ကိုခံစားရတဲ့ဒေသမှာရှိတဲ့အမျိုးသမီးတွေရဲ့ဆိုးဝါးခက်ခဲလာတဲ့အခြေအနေတွေကိုထိထိရောက်ရောက်ကာကွယ်ဆောင်ရှားမှုပေးနိုင်ဖို့နဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့အောက်ခြေ level အထိကူညီဖြည့်ဆည်းပေးဖို့အတွက်ဝိုင်းဝန်းပြီးတော့ဖြေရှာကြဖို့ရန်အတွက်လည်းနိုင်ငံတော်သမ္မတကြီးနဲ့တကွတာဝန်ရှိသူများကအလေးထားဆောင်ရွက်ပေးဖို့အတွက်လည်းမြစ်တာရက်ခံလိုပါတယ်။ပြစ်ခတ်ရဆဲရေးငင်းချမ်းရေးလို့အရေးကြီးဆုံးကိစ္စရပ်တွေမှာလဲကျမတို့အမျိုးသမီးတွေပါဝင်ခွင့်ပြုဖို့နဲ့အမျိုးသမီးတွေရဲ့အတန်ကိုထည့်သွင်းစဉ်းစားပေးဖို့အတွက်လဲတောင်းဆိုလိုပါတယ်
အရင်တော့ကတော့မတူညီကွဲပြားနေတဲ့သဘောထားတွေကိုတစ်ဖက်နဲ့တစ်ဖက်အနိုင်ယူလိုတဲ့ပုံစံတွေနဲ့တွားခဲ့တာကြောင့်ပြိပခါတွေဖြစ်ပွားခဲ့တာဖြစ်တယ်လို့သမရဦးသိန်းစိန်ကရပ်ဘက်လူမှုအဖွဲ့အစည်းတွေကိုရှင်းပြခဲ့ပါတယ်။ဒါကြောင့်အခုဆိုရလက်ထက်မှာတော့မတူညီတဲ့သဘောထားတွေတဲကတူညီလာနိုင်တဲ့ချက်တွေကိုစုနှိပ်ဖြေရှားပြီးညီချင်းရဲ့အတွက်ရပ်ဘက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့သမရဦးသိန်းစိန်ကပြောပါတယ်
။အခုတော့တော့မတူကွဲပြားတဲ့အချက်တွေကိုတစ်ဖက်နဲ့တစ်ဖက်အနိုင်ယူတဲ့ပြိပခါမျိုးတွေနဲ့ကျွန်တော်တွားနေတာဖြစ်တဲ့ကြောင့်နောက်ဆုံးမှာဆိုးကျိုးတွေကိုခံစားရတာဖြစ်ပါတယ်။ဒီကနေ့တော့ခုနကလိုသူနိုင်ကိုနိုင်ဆိုတဲ့ပြိပခါမျိုးတွေကျွန်တော်တို့ဖြောင်းချမယ်။မတူညီတဲ့အချက်တွေရဲ့တရားနေပြီးတော့တူညီနိုင်တဲ့အချက်တွေကိုတွင်းတွင်းအဖြေရှာတဲ့နိုင်ငံရေးပုံစံသစ်နဲ့တွားနေတာကျွန်တော်ဖြစ်ပါတယ်။နိုင်ငံတော်တိဆောက်ရေးလုပ်ငန်းအစိုးရနဲ့အတူခုလိုကျွန်တော်လူမှုအဖွဲ့အစည်းတွေပူးပေါင်းပါဝင်လာခြင်းအပြင်တိတ်တိတ်သာနဲ့ညွန်မနဲ့ဒီမိုကရေစီနိုင်ငံသစ်ကိုကျွန်တော်ရောက်ရှိမှာဖြစ်ပါတယ်။
ဒီနေ့ပြုလုပ်တဲ့ဆွေးနွေးပွဲကိုတက်ရောက်လာတဲ့အမတ်တရှိကံပညာဦးစီးဌာနကငင်းစားညွှန်ကြားရေးမှူးချုပ်ဦးတည်ညိုကငင်းချမ်းရေးအတွက်ရပ်ဘက်လူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဖို့ကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကိုယ်တိုင်လမ်းညွှန်ဆောင်ရွက်ပေးနေပေမယ့်ဝန်ကြီးဌာနတွေကပါလိုက်နာဆောင်ရွက်မှအောင်မြင်နိုင်လိမ့်မယ်လို့အခုလိုသုံးသပ်ပါတယ
်။အခုလိုတည်တည်တာတာနဲ့လိုအပ်ချက်ကလေးတွေကိုဖော်ထုတ်လာတဲ့အခါမှာသမ္မတကြီးကိုယ်တိုင်လည်းဒီပေါ်မှာပြန်လည်ပြီးတော့လမ်းညွှန်တာလေးပြန်လည်ပြီးတော့ဆောင်ရွက်မယ်လုပ်ငန်းလေးတွေကိုချမှတ်တဲ့အတွက်ဒီလုပ်ငန်းဟာပို့ပြီးတော့အောင်မြင်အဆင်ပြေလာလိမ့်မယ်လို့ယူဆပါတယ်။အောက်ခြေအဆင့်တွေမှာရှိနေကြတဲ့ဝန်ကြီးဌာနတွေပုဂ္ဂိုလ်တွေကလည်းအလားတူအားစိုက်ပြီးတော့ဆောင်ရွက်ပေးမယ်ဆိုရင်အောင်မြင်နိုင်စရာအများကြီးရှိလာပါတယ်
။ဒါမဲ့2014ခုနှစ်မှာမြန်မာနိုင်ငံကအာဆီယံဥက္ကဋ္ဌတာဝန်ကိုထမ်းဆောင်ရမှာဖြစ်တဲ့အတွက်မြန်မာတနိုင်ငံလုံးကပြည်သူတွေပါဝင်တဲ့ forum တစ်ခုကိုလှုပ်ဆောင်လာနိုင်အောင်ညှိနှိုင်းဆောင်ရွက်သွားပေးဖို့ရှိတယ်လို့သမရဦးသိန်းစိန်ကပြောခဲ့ပါတယ်။ဒီနေ့ပြုလုပ်တဲ့ဆွေးနွေးပွဲကိုရပ်ဘက်လူမှုအဖွဲ့အစည်းတွေ၊စာပေပညာရှင်တွေ၊စီးပွားရေးပညာရှင်တွေနဲ့ဘာသာရေးအဖွဲ့အစည်းတွေကတာဝန်ရှိတဲ့သူတွေတက်ရောက်ခဲ့ကြပါတယ်ရှင်။